မြန်မာနောင်ဓာတ်ပုံသတင်းတော့ကိုဆိုင်စော်တိုက်ကိုစစ်ကောင်စီစစ်ကုံရုံးကနေထောင်တန်းအနည်း20ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကကန့်ကွက်လိုက်ပြီးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်စက်တင်ဘာလ6ရက်ရက်စွဲနဲ့ထုတ်ပြန်တဲ့နေစည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့ညင်ညာချက်ထဲမှာတော့အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေတဲကထောင်အနည်းရှိအများဆုံးချခံရတဲ့မြန်မာနောင်သတင်းတောက်ကိုဆိုင်စော်တိုက်ကိုချက်ချင်းလွှတ်ပေးဖို့နဲ့အခြားထိန်းသိမ်းခံရတဲ့သတင်းသမား69ဦးကိုပြန်လွှတ်ပေးဖို့မြန်မာစစ်ကောင်စီကိုနိုင်ငံတကာအတိုင်းအဝန်းကဖိအားပေးတောင်းဆိုဖို့တိုက်တွန်းထားပါတယ်။သတင်းတောက်များကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းအာဏာပိုင်တွေအနေနဲ့သတင်းတောက်ကိုဆိုင်စော်တိုက်ကိုလွှတ်ပေးပြီးစာနယ်ဇင်းအလုပ်ကိုလုတ်ကင်လို့ဖမ်းဆီးတာမျိုးတွေကိုစစ်ကောင်စီအနေနဲ့ရပ်တန့်သင့်ပြီလို့စက်တင်ဘာလ6ရက်နေ့မှာပဲထုတ်ပြန်ထားပါတယ်။အာဏာသိမ်းစစ်တပ်ကသတင်းတောက်တွေကိုချိန်ချောက်မှုတွေရှိနေပေမဲ့ကိုဆိုင်စော်တိုက်ဟာပြည်တွင်းမှာနေပြီးလူထုအကျိုးစီးပွားအတွက်သတင်းတောက်အဖြစ်ဆက်လက်တင်ပြနေတဲ့လုတ်ကင်နေတဲ့အတွက် RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဌာနညွှန်ကြားမှု Citrix Elviani ကချီချူးဂုဏ်ပြုခဲ့ပြီးသူဟာသူရဲကောင်းတဦးအဖြစ်သဘောထားဂုဏ်ပြုခံရသင့်တယ်လို့ပြောဆိုပါတယ်ဒီလိုစီရင်ချက်တွေချလိုက်တာကစေုပ်ချုပ်မှုအောက်မှာသတွန်းလွတ်လပ်ခွင့်ဟာလုံလုံလျားလျားချုပ်ငိမ့်သွားပြီဆိုတာကိုနောက်ထပ်တစ်ခါပြသလိုက်တာဖြစ်တယ်လို့မြန်မာနောင်အက်ဒီတာချုပ်ကိုဆွေဝင်းကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျ